မြန်မာစစ်အတက်ထဲမှာရှိတဲ့ကလေးစစ်သား92ယောက်ကိုမြန်မာစစ်တပ်ကနေပြီးတော့ဩဂတ်စ်လ1ရက်နေ့တောက်ကြာနေကပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်တွင်ကလေးစစ်သားတွေစုဆောင်းနေတာနဲ့အုံပြုမှုတွေကိုအဆုံးသတ်ဖို့မြန်မာအစိုးရနဲ့စစ်တပ်ဘက်ကလှုံ့ဆော်သွားမယ်ဆိုတာကိုပြသတဲ့အနေနဲ့အခုလိုမျိုးကလေးစစ်သားတွေကိုပြန်လွှတ်ပေးလိုက်တာဖြစ်ပါတယ်။ဒီလိုမျိုးလွှတ်ပေးလိုက်တဲ့အပေါ်မှာကုလသမဂ္ဂကကြိုဆိုလိုက်ပြီးတော့မြန်မာစစ်တပ်တွင်မှာကလေးစစ်သားတွေမရှိအောင်လို့အရှင်ဟုန်မြင့်လှုံ့ဆော်သွားဖို့လည်းပြောဆိုတိုက်တွန်းပါလေ။ကုလသမဂ္ဂကလေးတငယ်ရမုံငွေဖွဲ့ကဒီရှယ်လီနီဘဟုကုနာကတော့ဒီတက်ထဲကနေပြီးတော့ခုလိုပြန်လွှတ်ပေးလိုက်တာဟာမြန်မာစစ်တပ်အတွင်းကလေးစစ်သားစုဆောင်းနေတာနဲ့အုံပြုမှုတွေကိုရပ်တန့်ဖို့အတွက်ရေးပါတဲ့အကြောင်းဒီလိုလှုပ်ခြင်းအဖြစ်အဲ့ဒီရည်မှန်းချက်နှစ်ခုစလုံးအောင်မြင်မှာဖြစ်တယ်ဆိုပြီးပြောသွားပါတယ်။အခုလွတ်မြောက်လာတဲ့သူ92ယောက်ဟာတောက်ကြံနေတော့ကရန်ကုန်မြို့မှာသူတို့ရဲ့မိသားစုတွေနဲ့တွေ့ဆုံခွင့်ရပါတယ်။အဲ့ဒီကလေးတွေရဲ့ပညာရေးကျန်းမာရေးအပါအဝင်တခြားလိုအပ်တဲ့အကူအညီတွေပေးဖို့လည်းအစိုးရဝန်ကြီးဌာနတွေကညွှန်ကြားချက်တွေထုတ်ထားတယ်လို့သိရပါတယ်။2011ခုနှစ်မှာအစိုးရတက်တလာချင်းကစပြီးတော့အခုချိန်ထိလူမြောက်လာတဲ့ကလေးစစ်သားအရေအတွက်ဟာ364ယောက်ရှိသွားပြီဖြစ်ပြီးတော့အခုတစ်ခေါက်ကတော့ဒီ2012နောက်ပိုင်းမှာကလေးစစ်သားအများဆုံးလူမြောက်လာတာပါဒါပေမဲ့လည်းမြန်မာစစ်တပ်တွေမှာကလေးစစ်သားအုံပြုမှုတွေကတော့လုံးဝရပ်တန့်သွားသေးတာမဟုတ်ဘူးလို့ဆိုပါရခင်ဗျာ